တရုတ်မြန်မာနယ်စပ်ဒေသ UWSA ဝါတာဖွဲ့ထင်းချုံအနယ်မြေမှာ COVID-19 ကူးစက်မှုတွေတိုးလာတာကြောင့်သွားလာလှုပ်ရှားမှုတွေကိုဒီနေ့ကစကန့်သတ်လိုက်တဲ့အကြောင်းနဲ့မိုင်းလားဒေသကရောဂါကူးစက်မှုအခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစော်ပါUWSA ဝါတက်ဖွဲ့ထိန်းချုပ်ရာအထူးဒေသနှင့်မှာဒီဇင်ဘာလ15ရက်နေ့ကပိုးတွဲလူနာ2ဦးစတင်တွေ့ရှိခဲ့ပြီးဒီလ5ရက်နေ့မှာတော့153ဦးအထိမြင့်တက်လာတာပါဒီလိုမြင့်တက်လာတဲ့နောက်ပန်ဆန်းမြို့ကိုဒီကနေ့ညကစတင်ပြီးအသွားအလာပိတ်ပင်ကန့်သတ်မှုလော့ကဒေါင်းပြုလုပ်မှဖြစ်ကြောင်းနဲ့ပြည်သူအလုံးကိုကျန်းမာရေးစစ်ဆေးသွားမှဖြစ်ကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုပြောပါတယ်
လောက်တာတော့ဒီနေ့ပေါ့နော်6ရက်နေ့ညစံပြမဒီတမတ်မယ်ပေါ့နော်အဲဒီရက်ပိုင်းတွေကတော့ဒီတမျိုးလုံးအတိုင်းတာအနေနဲ့ဒီဒါနမူနာတိုးဖတ်တော့စစ်စစ်နေတော့ပါပဲနော
် JWSA ထိန်းချုပ်ရာအထူးဒေတာနှစ်မှာဒီလ5ရက်နေ့အထိပန်ဆန်းမြို့မှာအတီးပြုတ်လူနာ35ယောက်မိုင်းပေါင်းမြို့မှာ103ယောက်ဟိုတောင်းမြို့မှာ9ယောက်မိုင်းဖြံမြို့မှာ10ယောက်စုစုပေါင်း153ယောက်တွေ့ရှိထားကြောင်းနဲ့အသေးအပြောင်းမရှိကြောင်းဝါပြည်နယ်ကျန်းမာရေးဌာနကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်လောလောဆယ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်လည်းမြန်မာအစိုးရပြည်ထောင်နိုင်ငံကဒေတာရင်းအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းလည်းဦးညီရန်ကဆက်ပြောပါတယ
်ပန်းဆန်းမှာရှိတဲ့ဒီအစိုးရရဲ့ပြည်သူစေယုံပေါ့နော်အဲ့ဒါဘူပမှုတွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဝါအဖွဲ့နဲ့ပေါ့နော်အဲပြီးတော့ဒီတရုတ်ပြည်ဖက်ချမ်းကဒီအရက်ဖက်ကဒီတက်ချင်နေအတင်းတွေရောလာရောက်ပြီးမှအကူအညီမှုတွေရှိတယ်
ဒီလ5ရက်နေ့အထိအထူးဒေသနှစ်တွင်ဓာတ်ခွဲနမူနာစစ်ဆေးထားသူစုစုပေါင်း 35,000 ကျော်ရှိကြောင်းဓာတ်ခွဲစစ်ဆေးတာကိုအခမဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီချိန်ထဲမှာပဲ NDA မိုင်းလားအဖွဲ့ထင်းထုတ်ရာအထူးဒေသလေးမှာလဲဒီဇင်ဘာလ20ရက်နေ့ကပထမဆုံး COVID-19 ကူးစက်လူနာတဦးစတင်တွေ့ရှိထားပါတယ်လက်ရှိဓာတ်ခွဲစစ်ဆေးထားသူ 8,000 ကျော်ရှိကြောင်းနဲ့ဒေသတဝန်းလုံးကိုဆက်လက်စစ်ဆေးသွားမှာဖြစ်ကြောင်း NDA မိုင်းလားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့အခု 8,500 ဦးစစ်ဆေးပြီးပြီမင်္ဂလာမျိုးနဲ့ဆိုတော့စစ်ဆဲတာပြီးတော့ဒီတော့အခုကြောင်ထက်တဲ့လူကိုရှာနေတယ်နော်နောက်ဒီဆုံးမမှာဆိုလို့ရှိရင်ကျွန်တော်တို့စီလူးနေမှာပန်းတေတာကိုပြောင်းရှိသွားမယ်တုံတန်းတေတာမှာရွာတွေရွာနဲ့ဝေးတာခါနဲ့လာမယ့်ချိန်အတွက်သူတို့ဖြစ်သွားမယ်
မိုင်းလားမြို့ကိုတော့ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလော့ကဒေါင်းချထားသလိုဒေသခံတွေကိုအာခေါင်တိုးပတ်ဓာတ်ခွဲနမူနာစစ်ဆေးတာတွေလည်းအခမဲ့ဆောင်ရွက်ပေးခဲ့ပါတဲ့ဒီဇင်ဘာလ20ရက်နေ့ကအတီးပြူလူနာတဦးတွေ့ရှိကြောင်းထုတ်ပြန်ပြီးတဲ့နောက်မှာတော့ COVID-19 အတီးပြူလူနာထပ်မံတွေ့ရှိကြောင်းသတင်းထုတ်ပြန်တာမရှိပါဘူးဒေသခံတချို့ကတော့တန်တရားလူနာ300လောက်ကို Quarantine Center မှာထားရှိကြောင်းပြောဆိုပေမဲ့တခြားအတီးပြူချက်တော့မရပါဘူး2020ဆန်းတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားချိန်ကလေးကဝါနဲ့မိုင်းလားဒေတာမှာရောဂါကာကွယ်တားဆီးရေးအတွက်စတင်ဆောင်ရွက်ခဲ့တာဖြစ်ပြီးလောလောဆယ်မှာလည်းပြင်ပဒေတာတွေနဲ့အသွားလာတွေပိတ်ပင်ထားပါတယ်။ဝါနဲ့မိုင်းလားဒေတာမှာဒီဇင်ဘာလအတွင်း COVID-19 ကူးစက်လူနာပထမဆုံးစတင်တွေ့ပြီးတဲ့နောက်မှာတော့တမ်ရော်ကရောဂါကာကွယ်ကုသရေးအတွက်အထောက်ကူပစ္စည်းနဲ့ဆေးရုံသုံးပစ္စည်းတွေကိုပေးပို့လှူဒန်းတာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်